နှစ်စဉ်နိုဝင်ဘာလ20ရက်နေ့ဟာကမ္ဘာကလေးများနေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာတော့လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့နေရာမှာရှိကြတဲ့ကလေးတွေဟာပြေးလွှာရင်းနဲ့ပဲဒီကနေ့ကိုဖျက်ဆီးနေကြရတာပါတိုက်ပွဲတန်းကြောင့်ထိခိုက်ဒဏ်ရာရကြတာတေဆုံးတာတွေလည်းရှိကြပါတယ်မွန်ပြည်နယ်ကြိုင်မြို့မြို့နယ်မှာဒီလနိုဝင်ဘာလတည်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကြားရွာတဲ့လက်နက်ကြီးကြလို့9နှစ်နဲ့10နှစ်အရွယ်ကလေးငယ်2ဦးသေဆုံးခဲ့ပြီး10နှစ်အရွယ်ကလေး2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အာဏာသိမ်းလိုက်တဲ့အစပိုင်းကလေးကရုံရင်းစံကတ်ဖြစ်ရတွေကြောင့်ထိခိုက်တဲ့အထက်မှာကလေးငယ်တွေပါဝင်ကြတယ်လို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပြပါတယ်။
အာနာလူယူခံပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံမှာရှိတဲ့ကလေးများအခြေအနေကတကယ်ကိုစိုးရွားတဲ့အခြေအနေတွေမကဘဲနဲ့သူတို့ရဲ့အနာဂတ်အတွက်စိုးရိမ်စရာအခြေအနေမျိုးရောက်ရှိနေပါတယ်။ဒါကြောင့်လဲဆိုတော့ဆက်ဆာချင်းအာနာလူကလေးကလမ်းပေါ်မှာရှိတဲ့သူကိုပြစ်ခတ်တဲ့နေရာမှာအပြစ်မဲ့တဲ့ကလေးတွေမတူစားထိခိုက်သေးဆုံးမှုတွေရှိခဲ့တယ်။ဒါ့အပြင်မိဘကိုဖမ်းမိလို့ကလေးတွေကိုတစားကချင်းဖမ်းဆီးမှုကလည်းတော်တော်ကြီးကိုကျဉ်းသုံးခဲ့တယ်။အခုရှိပြောင်းပြီးတော့နေထိုင်နေရတဲ့ပြည်သူတွေမှာပညာရေး၊ကျန်းမာရေး၊စားဝတ်နေရေးဆိုးဆိုးဝါးဝါးကြုံတွေ့နေရတဲ့ကလေးငယ်တွေအများအများပါဝင်နေတာအနာဂတ်အတွက်တကယ်စိတ်မကောင်းစရာပါပဲ
။အခုနောက်ပိုင်းအရသာပြည်သူတွေတိုက်ခိုက်ခံရတဲ့နေရာမှာလည်းကလေးငယ်တွေပါဝင်နေတာကိုတွေ့ရပါတယ်။ကလေးငယ်တွေသေဆုံးတာစာသင်ကျောင်းတွေ၊ဆေးရုံတွေကိုလေကြောင်းကနေတိုက်ခိုက်တာတွေကလည်းကလေးငယ်တွေအတွက်စိုးရိမ်စရာဖြစ်နေတယ်လို့ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေကြားအရတားပြည်သူတေဆုံးတဲ့အထက်မှာကလေးငယ်တွေလည်းပါဝင်လာတယ်လို့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကလည်းထုတ်ပြန်ထားပါတယ်။ကလေးတွေကိုယ်တိုင်သူတို့ရဲ့စိတ်ခံစားချက်တွေကိုဖော်ပြနိုင်ဖို့အတွက်ငါတို့ဘဝငါတို့မျှော်လင့်ချက် Our Life Our Dream ပကြီးပြိုင်ပွဲကိုလည်း NUG ရဲ့ပညာရေးဝန်ကြီးဌာနအမျိုးသမီးလူငယ်နဲ့ကလေးငယ်ဆိုင်ရာဝန်ကြီးဌာနအပါအဝင်လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနတို့ပူးပေါင်းပြီးနိုဝင်ဘာ20ရက်ဒီကနေ့မှာကလေးပကြီးပြိုင်ပွဲပြုလုပ်ခဲ့ပါတယ်။အဲ့ဒီပြိုင်ပွဲမှာကလေးငယ်တွေဟာသူတို့ကိုယ်တိုင်ကြုံတွေ့ခံစားရတဲ့အခြေအနေတွေကိုပကြီးကနေတစ်ဆင့်ရေးဆွဲဖော်ပြပေးပို့ခဲ့တယ်လို့ဦးအောင်မျိုးမင်းကပြောပါတယ်
။ကြီးလွားနေတဲ့ကလေးမိလောင်နေတဲ့အိမ်ကြီးရဲ့ပတ်ဝန်းကျင်မှာရှင်သန်နေရတဲ့ကလေးလေချောင်းရံကိုတုံ့လှုပ်နေရတဲ့ကလေးငယ်တွေရဲ့ပုံရိပ်တွေကအခုမြန်မာနိုင်ငံရဲ့လက်ရှိကလေးတွေရဲ့အဖြစ်အပျက်ကိုကလေးတွေကိုယ်တိုင်ဖော်ပြတင်ပြနေတဲ့ချက်တွေဖြစ်တယ်။ဒါအောင်ကြည့်မယ်ဆိုရင်ကလေးတွေတူးချင်းတူးချင်းစိတ်ပိုင်းဆိုင်ရာခံစားမှုတွေဖြစ်တဲ့ကဲ့သို့လို့ဒါမျိုးကလေးတွေကိုကျွန်တော်ကုစားမှုမပေးနိုင်ရင်အနာဂတ်တစ်ခုလုံးမှာစိတ်ပိုင်းဆိုင်ရာဖိစီးမှုစိတ်ပိုင်းဆိုင်ရာချိန်ကွဲဝမ်းနည်းမှုတွေကြုံတွေ့ရမယ့်အခြေအနေမျိုးဖြစ်ပါတယ
်။ဒီကနေ့ကြောက်တဲ့ကမ္ဘာကလေးများနေအခမ်းအနားကိုတိုက်ပွဲဖြစ်ပွားရာဒေသတချို့နဲ့နေဆက်ဒေသတချို့မှာရှိတဲ့ကလေးငယ်တွေလည်းပကြီးအမှုပညာကနေတစင်ပါဝင်ခဲ့ကြပါတယ်။ကလေးငယ်တွေကိုယ်တိုင်ဖော်ပြတဲ့သူတို့ရဲ့စိတ်တန်ရာတွေကိုကုစားနိုင်ဖို့သူတို့လိုချင်တဲ့အနာဂတ်ကိုရရှိဖို့အတွက်အားလုံးပူးပေါင်းဆောင်ရွက်ပေးကြဖို့လဲ NUG လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကတိုက်တွန်းထားပါတယ်
။သူတို့လိုချင်တဲ့အင်းချမ်းသာယာပြီးရင်းချမ်းရေးပြည့်ဝရှိတဲ့အနာဂတ်ထူထောင်ဖို့အတွက်အကြံဖက်စိတ်အုပ်စုကိုအမြန်ဆုံးကျွန်တော်တို့ဖယ်ရှားနိုင်မှုရဲ့ထိခိုက်ဒဏ်ရာရပြီးစိတ်ပိုင်းဆိုင်ခံစားနေတဲ့ကလေးသူငယ်တွေကိုအမြန်ဆုံးခွန်အားဖြင့်အားဖြည့်ပြီးအနာဂတ်ဘဝလှပအောင်လှုပ်ဆောင်ပေးဖို့အတွက်အားလုံးလှုပ်ဆောင်ပေးကြပါလို့အလေးနဲ့တိုက်တွန်းလိုပါတယ
်34နှစ်မြောက်ကလေးသူငယ်အခွင့်ရေးဆိုင်ရာကုလသမဂ္ဂကွန်ဗင်းရှင်းအထိမ်းအမှတ်ကမ္ဘာကလေးများနေ့ကိုစစ်ကောင်စီရဲ့ဌာနဆိုင်ရာတချို့မှလည်းအခွင့်အရေးအားလုံးရရှိရေးကလေးငယ်တိုင်းအတွက်ပေါ်ဆောင်ပေးခေါင်းစဉ်နဲ့ကျင်းပကြတာတွေ့ရပါတယ်UNICEF မြန်မာကတော့မြန်မာနိုင်ငံမှာရှိတဲ့ကလေးတွေဟာအကျန်းဖက်ခြင်းတွေအကြောက်တရားတွေကင်းတဲ့ပတ်ဝန်းကျင်မှာကြီးပင်းကြပြီးအစွန်းကုန်ဖွံ့ဖြိုးတိုးတက်လာစေဖို့အားလုံးကမနာမနေကြိုးပမ်းဆောင်ရွက်ကြရမှာဖြစ်တယ်လို့2023ခုနှစ်အတွက်ကမ္ဘာကလေးများနေ့မှာဖော်ပြထားပါတယ်ခင်ဗျာ